ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့2016ခုနှစ်အတွင်းနိုင်ငံတော်အာရမပြုကျင့်ခံရမှုဖြစ်ခဲ့တဲ့အမှုပေါင်း1100ကျော်ထဲမှာတက်ငယ်မရင်းဖြစ်ပွားမှုက682ခုရှိခဲ့ပြီးအခု2018ခုနှစ်ဇန်နဝါရီလတလထဲမှာကိုပဲအာရမပြုကျင့်ခံရမှု125ခုမှာတက်ငယ်မရင်းက82ခုရှိခဲ့တယ်လို့မြန်မာနိုင်ငံမှုရင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်ဒီအရေးအတွက်ကိုကြည့်မယ်ဆိုရင်အသက်အရွယ်မပြည့်ပဲနဲ့လင်မိုင်းဆရာစော်ကားခံရတဲ့အမှုအရေးအတွက်ဟာတဝက်မကရှိနေပါတယ်လူဦးရေထူထပ်များပြားလှတဲ့ရန်ကုန်မှာဒီအမှုကိုအများဆုံးကျူးလွန်တာတွေ့ရပြီးအဓိကအကြောင်းရင်းကတော့အုတ်ထင်းသူမိဘတွေဟာစားဝတ်နေရေးအခက်အခဲကြောင့်ရုန်းကန်နေရတဲ့ဘဝတွေတဲ့တားသမီးတွေရဲ့လုံခြုံရေးကိုဂရုမစိုက်နိုင်တာမို့သူတို့ရဲ့နှီးစက်ရပတ်ဝန်းကျင်တွေကဒီလိုကျူးလွန်ကြတဲ့ပြဿနာကိုအများစုတွေ့ရပါတယ်အသက်အရွယ်မရောက်သေးတဲ့ကလေးတွေနဲ့အသက်မပြည့်သေးတဲ့ဆယ်ကျော်သက်အရွယ်မိန်းကလေးတွေအပေါ်အာရမပြုကျင့်တာတွေကိုပိုးပြီးများလာတာတွေ့ရတာဟာဘဝရဲ့တည်ရေးခက်ခဲမှုတွေမှုရည်စေဝါပြဿနာတွေနဲ့အတူယဉ်ကျေးတဲ့လူအတိုင်းအဝိုင်းအားနည်းလာတဲ့ပြဿနာပေါင်းစုံပေါ်မှာမူတည်နေတယ်လို့ Trigger Women Support Group ရဲ့ Director မက်ခင်လေးကထောက်ပြပါတယ်
။အကြောင်းရင်းတွေကတော့ကျွန်တော်တို့အများကြီးရှိမှာပါ။ဒီမှုရည်စေဝါပြဿနာတို့အရက်သေးစားတို့ဒါမျိုးတွေကြောင့်လည်းပါနိုင်နေတယ်။ဒါပေမဲ့ကျွန်မကတော့အများအမ်းကျွန်မယဉ်ကျေးရတော့ကျွန်တော်တို့လူတွေရဲ့ယဉ်ကျေးမှုအဆင့်တန်းတော်တော်စိတ်သက်တည်နေလာတယ်ဆိုတဲ့ဟာကိုပြရတယ်ပေါ့နော်။အစဉ်အဆက်ကျွန်တော်တို့ဆရာနာရှင်တွေထက်တဲ့ဖြည့်စည်ထားတဲ့ပညာရေးသမင့်နော်တကယ်ဖာတာရေးရဲ့အဆုံးမအားနည်းမှုဒါတွေကိုစုံစည်းပြီးတော့မူရည်စေဝါတွေနဲ့လူတွေကိုဖြည့်စည်ထားရရဲ့စုံစည်းပြီးဆရာနာရှင်ရဲ့တကယ်ဟိုလုပ်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အခုချိန်မှာခါရှိပြီးတော့ဒီကိစ္စတွေမဟုတ်ဘောနော်ခံရရတယ်လို့ကျွန်မကဒါအဓိကအနေနဲ့သုံးသပ်တယ်။ဒါပေမဲ့အခုနောက်ပိုင်းမှာအမျိုးသမီးငယ်တွေကပြတ်မှတ်ထားလာတာ။ဒါတွေကတရားဥပဒေရဲ့အားနည်းတယ်။အဲ့တော့အမျိုးသမီးတွေဟာဘာလို့လို့ဘာလို့တောင်းမှာလို့တမန်ခံရမှာပဲသူတို့မှာဘာမှဟိုသူတို့ဘက်ကနေပြီးတော့တရားဥပဒေကလည်းတိတ်မရှိနေဘူးပြည်သူလူထုကလည်းရရအဆိုင်ခံကလည်းရှိမနေဘူးဆိုတဲ့ဟာကိုခွင့်ကောင်းပြီးတော့ယောက်ျားတွေကလှုပ်ချင်အောင်လုပ်ရတယ်ဆိုတဲ့ဟာကပို့ပြီးတော့တိတ်ပြက်ကပို့ခိုင်းလာတယ်လို့တော့ကျွန်မကတော့ထင်တာပါပဲ
တငယ်မရိမှုကျူးလွန်သူတွေကိုတေးတန်းအထိချမှတ်နိုင်ဖို့အတွက်ရွှေသိတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတင်သွင်းတဲ့ရဇသက်ကြီးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဥပဒေလုံထုံးလုံကြီးနဲ့မညီလို့ဆိုပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာမဆွေးနွေးတင်ကြောင်းဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့ဒေါခင်စောဝေကတော့တက်သည့်ပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်သွားပြီးတငယ်မရိနဲ့ပတ်သက်လို့ဥပဒေတစ်ခုပြဋ္ဌာန်းအတည်ပြုနိုင်ဖို့လွှတ်တော်ထဲမှာဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်။
ဥပဒေကိုတော့အင်္ဂလိပ်ဘာရှင်းနဲ့တင်မှာပေါ့နော်ဆိုသူတို့ပြင်လို့ရမယ်ဆိုတဲ့အကြောင်းကိုပြောပါတယ်အဲ့တကြောင်ကျွန်မကိုလွှတ်တော်မှာဆွေးနွေးခွင့်မပေးခဲ့တာပါအဲ့တကြောင်ဒီအင်္ဂလိပ်ဘာရှင်းနဲ့ပြန်တင်မယ်လို့ပြန်တင်လို့ရတယ်ဆိုတဲ့သဘောကိုလည်းတက်ရောက်တဲ့အတွက်ကျွန်မအနေနဲ့တော့ဒါကိုဖြည့်မြောက်အောင်ဒီတက်ငယ်မတင်းမုန်းကိုပေါ့နော်ဒီလွှတ်တော်အတွင်းမှာဥပဒေပြင်လို့ရအောင်ဒီစူးစမ်းမယ်လို့ကျွန်မအနေနဲ့ဆုံးဖြတ်ထားပါတယ်တဲ့ငယ်မတင်းမုန်းတွေကတော်တော်များများပဲဖြစ်လာတဲ့အတွက်ဒီဟာကိုကြီးမားတဲ့ဖြစ်တဲ့နေပေးမပဲပေါ့နော်ရောတော်မေတို့ကျမအနေနဲ့လည်းထင်မြင်မိပါတယ်နောက်တစ်ခါကျမဒီအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တူလေးဖြစ်တဲ့အတွက်ဒီဥပဒေဟာတော်တော်မှပြဋ္ဌာန်းဖို့လိုအပ်နေပြီလို့လည်းကျမယူဆပါတယ
်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာရိုင်းနေပျက်စီးအားနည်းလာတဲ့အကျိုးဆက်တွေအဖြစ်ကလေးတငယ်တွေအပေါ်လင်မိုင်းဆိုင်ရာအာရမပြုကျင့်မှုတွေကိုထ ිය ောက်စွာကင်တွေအေးမယူနိုင်သေးတဲ့အားနည်းချက်တွေကိုအဓိကတွေ့ရတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါ်ရွှေရွှေစင်လက်ကပြောပါတယ်
။အမျိုးသမီးများအကျံပြမှုကဝေဥပဒေပေါ့နော်ကျမတို့တင်သွင်းမှုရှိတယ်။လေးနှစ်လောက်ရှိပြီဆွဲလာတာ2019ပဲကျမတို့တင်မယ်လို့ကြားရပေါ့လေ။အဲ့ထဲမှာတော့တင်သွင်းမဲ့လော်ထဲမှာဒါတွေကပါထားတယ်လို့ကျမကြားရပေါ့နော်။အဲ့လော်ကိုဒါကျမတို့ပြတ်ထားနိုင်ခဲ့မယ်ဆိုတော့ဒါကောင်းတယ်ပေါ့လေ။မနက်ကျမရာကောင်းတဲ့တရားစီရင်စနစ်တစ်ခုမရှိတဲ့ခါကျတော့ဒီတရားဥပဒေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချတဲ့ခါမှာမင်းများကစမ်းဘာမှလို့လဲနော်ခိခိရောက်ရောက်အကျိုးရှိရှိကျမတို့မလုံနိုင်ဘူးတရားရေးစီရင်စနစ်ကအားနည်းလာကြအောင်ကျမတို့ဒီနေ့တကယ့်ကိုပဲကဲဝဲအရေးရှင်းပြေဝပြီးတော့မှတွေ့တိုင်းကိုပေါ့နော် professional လောက်တာလည်းနည်းတယ်နောက်ကကျမတို့ဒီတရားစီရင်စနစ်ဒီလွတ်လပ်တဲ့တရားစီရင်စနစ်ကျမတို့ကမဖြစ်သေးဘူး
ပြည်ထောင်စုတရားလွှတ်တော်ချုပ်ကတက်ငယ်မတိန်တွေကိုခရိုင်တရားရုံးမှသာကင်တွယ်စစ်ဆေးဖို့အတွက်ပြီးခဲ့တဲ့လကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ဒါပြင်လည်းတက်ငယ်မတိန်ကျူးလွန်တဲ့သူတွေကိုဥပဒေအရသတ်မှတ်ထားတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေးဖို့ဆိုပြီးတော့လည်းညွှန်ကြားထားတယ်ဆိုပေမဲ့အားလုံးကတက်ငယ်မတိန်ပပျောက်ရေးအတွက်ဝိုင်းပြီးတော့တွန်းအားပေးဖို့လိုတယ်လို့လည်းမက်ခင်လေးကထောက်ပြပါတယ်
။ခရိုင်ဆိုရင်တော့မြို့နယ်အဆင့်တွေမှာဒီတရားရုံးမှာဒီအမင်းချတာတဲ့ပို့ပြီးတော့ပြစ်မှုပြစ်ဒဏ်တွေရပို့ပြီးတော့ကြည့်အောင်လုပ်လို့ရတယ်ဆိုတဲ့ဟာတခုတော့ကျမတို့တွေ့တယ်ဒါပေမဲ့ကျမတို့ဆက်ပြီးတော့ကျမတို့အမျိုးသမီးလေးလှူရှားသူတွေအတွက်ကတော့ဆက်ပြီးတော့စူးစမ်းရမယ် ဒေဂျီဥပဒေတစ်ခုတည်းမှာမဟုတ်ပေါ့မျိုးသမီးတွေကိုအကာအကွယ်ပေးမဲ့ဥပဒေတွေဒီထက်ပိုပြီးကောင်းကောင်းမွန်မွန်ပေါ်ပေါက်လာဖို့အတွက်ကတော့ကျွန်တော်တို့စက်ပြီးတိုက်တော့မှာပါလို့တော်ရဲမှာလည်းကျွန်တော်တို့ရဲ့ညီမမိတ်ဆွေတွေလည်းရှိတယ်သူတို့လည်းတတ်နိုင်သမျှတော့ဒီအရေးကိုအများဆုံးဥစားပြီးတော့ဆွေးနွေးနေတယ်အဲ့လိုနဲတော့နဲတယ်ဒါပေမဲ့လွတ်တော်ထဲမှာအစိုးရဘက်မှာအထူးသဖြင့်တော့ဒီကျွန်တော်တို့လူကယ်ပြိုင်ဝင်ကြီးဌာနမှာဆိုရင်ချန်ပီယံတွေလွတ်တော်ထဲမှာလည်းချန်ပီယံချုပ်တော်တော့ရှိပါတယ်ဒီချန်ပီယံတွေရဲ့အားကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့စူးစမ်းသွားမှာပါ
တငယ်မရင်းကိစ္စတွေတခါကလေးတငယ်တွေကိုဖျားယောင်းတွေးဆောင်ပြီးဖမ်းဆီးရောက်စားတာအပြင်တခြားသောဘေးအန္တရာယ်အမျိုးမျိုးကိုကလေးတွေနေတိုင်းရင်ဆိုင်နေကြရတာဖြစ်ပါတယ်ဒီလိုအခြေအနေဆိုးတစ်ခုခုနဲ့ကြုံခဲ့ရတဲ့ကလေးသူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာတွေကိုပြန်လဲကုစားပေးဖို့ဆိုတာအပြင်သူတို့ရဲ့ဘဝတွေကိုပြန်လဲပြုစုပြောထောင်ပေးနိုင်ဖို့တွေကိုလည်းစနစ်တကျထူထောင်ပေးဖို့လိုတယ်လို့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကထောက်ပြပါတယ်
ဟုတ်ဒီအမှုနဲ့ကိုကျမတို့လေ့လာကြည့်လိုက်တဲ့အခါမှာလည်းအခြေခံစည်ရသားလူတန်းစားတွေမှာအဖြစ်များပါတယ်။ဒါလဲဆိုတော့ကိုယ့်ရဲ့ဝန်ဆောင်အတွက်မိဖားတွေကပေါ့နော်လုတ်ကင်နေရတယ်စားသမီးတို့ဒီတိုင်းပြစ်ထားခဲ့တဲ့အမှုတွေကပိုဖြစ်နေတယ်။အဲ့ဒီခါဒီကလေးရဲ့ခံစားမှုဟာပေါ့နော်တော်တော်လေးကိုပြင်းထန်ပါလိမ့်မယ်။သူတို့ရဲ့စိတ်ပိုင်းဒဏ်ရာဟာတစ်ပယ်လုံးပေါ့နော်လူတော်မတို့အောင်ဒီဟာဒီကလေးမငငယ်လေးတွေကမတင်းချင်းခံရတဲ့ကလေးမဆိုတဲ့အဖြစ်မျိုးကိုလူတိုင်းတွေကပေါ့နော်အဲ့လိုအဖြစ်မပြောပေနဲ့ဒီကလေးတွေရဲ့ဘဝမြင့်တင်ရေးကိုလုပ်ပေးဖို့လိုအပ်ပါတယ်။ဒါကြောင့်ကျမတို့မြန်မာနိုင်ငံမှာပေါ့နော်ဒီလိုမတင်းကျင့်ခံရတဲ့ကလေးတွေကိုစိတ်ပိုင်းတန်ရာဒီကိုရောကိုယ်ပိုင်းတန်ရာဒီကိုရောပေါ့နော်အကုန်လုံးကူဆွားဖို့စင်တာတွေလိုအပ်ပါတယ်။ဒါတွေကိုလည်းအခုဆိုလို့ရှိရင်ဒီ CS ဆိုတဲ့ NGO ဖက်ကလှုပ်လာတာကိုတွေးတဲ့အတွက်ကျမတို့လည်းအားပေးနေပါတယ်။ကျမတို့လည်းတက်နိုင်သလောက်ဝိုင်းဝန်းကူညီပေးပြီးလှုပ်ဆောင်တော့ဖို့ရှိပါတယ်
။တငယ်မလေးဖြစ်ပွားရတဲ့အကြောင်းအရင်းတွေကတော့အနေနီးစပ်တာ၊ယုံကြည်မှုလွန်ကဲတာအဖို့မဲ့သွားလာတာအပြင်ဖျားယောင်းတွေးဆောင်နေတဲ့ဒီကြောင့်ဒီပြဿနာတွေကိုအများစုတွေ့ရပြီးတော့ဖြစ်လာမှကုစားခြင်းဆိုတာထက်ကြိုတင်ကာကွယ်ခြင်းဟာအထောက်အဆုံဖြစ်ပါတယ်။တငယ်မရင်းကိုကာကွယ်နိုင်ဖို့အတွက်ကြီးမားတဲ့ပြစ်ဒဏ်တွေပေးတာဥပဒေတွေပြဋ္ဌာန်းနိုင်ုံနဲ့လည်းမလုံလောက်ပါဘူး။ဒီလိုပြဿနာတွေမဖြစ်လာအောင်အုပ်ထိန်းသူမိဘတွေသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့ရက်ရွာအတိုင်းအဝိုင်းတွေကပါကလေးတွေအပေါ်ဝိုင်းပြီးစောင့်ရှောက်ဖို့လိုသလိုကလေးတငယ်တွေအတွက်ကျောင်းနေမှာလဲကြိုတင်ကာကွယ်နိုင်ဖို့အတွက်ပညာပေးအစီအစဉ်တွေနဲ့ဝိုင်းဝန်းကာကွယ်ပေးဖို့လိုအပ်တဲ့ဆရာအကြောင်းကိုတင်ပြလိုက်ရပါတယ်ရှင်